အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဗဟိုပြန်ကြားရေးအဖွဲ့ဝင်ဟောင်းစာရေးဆရာထင်းလင်းဦးကိုပုံမှန်195ကကြီးနဲ့6ဦးတရားရုံးမှာတရားစွဲခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့အာဏာပိုင်တို့ကအာမခံမပေးဘဲအချုပ်နဲ့တရားရင်ဆိုင်ဖို့ဖမ်းဆီးလိုက်ပါတယ်။ဒီအကြောင်းအပြည့်အစုံကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်။
စကိုင်းတိုင်းမုံရွာခရိုင်ချောင်းဦးမြို့နယ်အတွင်းမှာအောက်တိုဘာလ23ရက်နေ့ကလုပ်ခဲ့တဲ့စာပေဟောပြောပွဲအတွင်းဘာသာရေးဆိုင်ရာအငင်းပွားပွဲဝေဖန်ဟောပြောခဲ့တာကြောင့်ဆိုပြီးသာသနာညှိနှွမ်းမှုပုံမှန်295ကကြီးနဲ့စာရေးဆရာထင်လင်းဦးကိုတရားစွဲဆိုထားတာပါဒီဇင်ဘာလ18ရက်နေ့တရားရုံးထုတ်ချိန်မှာတော့သူ့ကိုအာမခံမပေးဘဲဖမ်းဆီးခဲ့ပါတယ်ဒီပုံမှန်ဟာအာမခံပေးလို့မရှိတဲ့အကြောင်းတရားရုံးရဲ့စင်ကျင်တုံတရားနဲ့တော့အာမခံပေးရင်ရနိုင်ကြောင်းရန်ကုန်မြို့ကတရားလွှတ်တော်ရှေ့နေဦးအောင်သိန်းကဆိုပါတယ
်ဒီနှစ်ကုန်းအားကကြီးကတော့များသောအားဖြင့်တော့ရုပ်ရဲ့အာမခံပေးလို့ပြတာမရှိဘူးအဆက်စစ်သွားပြီးတော့ဆွဲချက်မတင်မင်းနဲ့လေသူကဟိုဆွဲချက်ပြင်လိုက်ပြီးတော့ဆက်စစ်သွားပြီးတော့သူကအကြည့်တန်ချနားတော့နှစ်ကုန်းအားကကြီးကပြည်တန်ချတာများတာပဲအဲ့တော့ပြည်တန်ချတာများတယ်ဆိုတော့အဲ့လိုမျိုးအမကမပေးရဘူးလားဆိုတော့နှစ်နှစ်ဆိုရဲဟာတော့အမကပေးမယ်ဆိုရင်တရားရုံးရဲ့စင်ညုံတွေကပြေးလို့ရတယ်ဒါပေမဲ့သူတို့ကဘာကြောင့်မပေးကြတယ်လဲဆိုတော့ဒီသာသနာရေးနဲ့ပတ်သက်တဲ့ကိစ္စဖြစ်တဲ့အတွက်အပြေးလေးပေးတာမရှိဘူးဆိုတော့သဘောမျိုးကိုဆိုလို့ပြောတော့အမကကပေးတယ်နဲ့တစ်သက်တစ်ညုံးတန်ပြည်တန်ကြနိုင်တဲ့အမှုအတွင်းစဉ်းစားရတယ်အမကဖြစ်အော်တရားရုံးများကျင့်စဉ်တစ်ခုအနေနဲ့ပြည်ပြည်ရာရှိတယ်။အဲအမကံကိုညှိပယ်တာဟာအမကံပြည်ပြည်ရာပြည်ရာရှိရဆိုအစင်လာဖြစ်တယ်။ညှိပယ်တာချွင်းချက်ဖြစ်တယ်ဆိုရင်ဥရသာတော့ရှိရပါဘူးနော်
။ဆိုင်ရင်ဆရာထင်လင်းဦးဟာသူ့ရဲ့ဟောပြောချက်တွေအတွင်းမျက်စွာဖျားဟာမြန်မာလူမျိုးမဟုတ်ကြောင်းတိုင်းရင်းသားမဟုတ်တဲ့အကြောင်းမျက်စွာဖျားဟာဘသူ့ကိုတော့မုန်းစီဘသူ့ကိုတော့ချစ်စီဆိုပြီးတော့ခွဲခြားမှုတွေမရှိခဲ့ကြောင်းသူရဲ့အတွေးခေါ်တွေကြောင့်သာသူ့ကိုကိုးကွယ်ကြတာဟုတ်မဟုတ်မေးခွန်းထုတ်ခဲ့ပါတယ်။စရစင်မင်းဆက်မှာစင်မင်းကိုလှုပ်ကြံတဲ့မုတ်ဆိုးဟာသင်္ကန်းကိုအကာအကွယ်ယူပြီးလှုပ်ကြံခဲ့တယ်လို့ဗုဒ္ဓဘာသာကိုလည်းသင်္ကန်းဝတ်တွေကဖြည့်ဆည်းမှုတွေရှိနေကြောင်းတမိုင်းဆိုင်ရာအကူအကားတွေနဲ့ထောက်ပြပြီးဟောပြောခဲ့တာပါ။ဘာသာရေးနဲ့ပတ်သက်ပြီးထိလွယ်ရှလွယ်ဖြစ်နေချိန်မှာသူ့ရဲ့ဟောပြောချက်တွေကအငင်းပွားပွဲဖြစ်ခဲ့ပြီးအမျိုးဘာသာတသနာထိမ့်သိမ့်ဆောက်ရှောက်ရေးအဖွဲ့ချုပ်မဘာသာကတော့ဆိုင်ရင်ဆရာထင်လင်းဦးနဲ့ NLD ကိုအပြင်းထန်ဝေဖန်ခဲ့ပြီးတောင်းပန်ဖို့ပြောဆိုခဲ့တာပါသူ့ရဲ့ဟောပြောချက်တွေနဲ့ပတ်သက်လို့ဆိုင်ရင်ဆရာထင်လင်းဦးဟာအမျိုးဘာသာသာသနာထိမ့်သိမ့်ဆောက်ရှောက်ရေးအဖွဲ့ချုပ်မဘာသာတန်ဃာတွေရှိရာကိုတွားပြီးတော့ဝင်ချတောင်းပန်ခဲ့ပါတယ်အခုလိုမျိုးအာမခံမပေးဘဲဖမ်းဆီးလိုက်တာနဲ့ပတ်သက်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့ပြောရေးဆိုခွင့်ရှိသူတဦးဖြစ်တဲ့ဦးထွန်းထွန်းဟိန်ကပါတီအနေနဲ့စစ်စေးမင်းမြန်းစဲကာလဖြစ်တာမို့မှတ်ချက်ပေးဖို့အတွက်ညင်းဆိုပါတယ
်။ဒီပါကြောင့်ဆွဲထားလေတကယ်ဆွဲတယ်။နောက်လို့ကျွန်တော်တို့ကဒီကျေရကူခင်ကြီးနဲ့ပတ်သက်ပြီးတော့ဒီကျွန်တော်သူပြောဆိုခဲ့တဲ့ကိစ္စကြီးပေါ်မှာအဲကျွန်တော်တို့ကသူ့ကိုမင်းမြန်းဆောင်တန်းတဲ့အချိန်အဲကျွန်တော်ပြောတာလေဒီရုပ်တရားရင်းစာမှာတရားရင်းစာဖြစ်လာပြီဆိုတဲ့အတွက်ကျွန်တော်တရားရင်းမှာပါကြောင့်မပြီးတာလေဒီသိနိုင်တဲ့အတိုင်းမပြီးတာလားဒါကြီးတော့ကျွန်တော်ပြန်ဆက်အောင်ပါခင်ဗျာ။အခုချင်းကျွန်တော်ပြောလို့မရပါဘူးကျွန်တော်တို့ကတော့သူ့ကိုကျွန်တော်တို့ကဒီလုံရမင်းမြန်းနေတဲ့ကာလကဒီလုံရမင်းမြန်းနေတဲ့ကာလမှာသူ့ကိုကြီးကြီးလိုက်တာဟုတ်တရားရုံးကနေကျွန်တော်ကြီးကြီးဟိုတော့နော်တစ်ဖက်ကတိုင်းကိုကြီးကြီးပဲနော်အဲ့ဒီစားပြီးကျွန်တော်တို့ပြန်ပြီးတော့ဘာပြန်ပြီးတော့စားကျွန်တော်ပြန်ပြီးတော့တိုင်းငင်းရမှာပ
ါ NLD ပါတီကတော့ဆိုင်ရေးဆရာထင်းလင်းဦးရဲ့ပြောဆိုချက်တွေဟာပါတီနဲ့မသက်ဆိုင်ကြောင်းပါတီရဲ့စီကံထိန်းသိမ်းရေးအဖွဲ့ကစစ်ဆေးနေကြောင်းနိုဝင်ဘာလ18ရက်နေ့ကကြေညာချက်ထုတ်ပြန်ထားပါတယ်သူရဲ့အငင်းပွားပွဲဟောပြောချက်တွေနဲ့ပတ်သက်လို့ထောက်ခံသူများလည်းရှိတယ်လို့ကန့်ကွက်သူများလည်းရှိပြီးသာသနာကိုစော်ကားတယ်ဆိုပြီးတရားစွဲဆိုခံခဲ့ရတာဖြစ်ပါတယ်ရှင်